Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါဗျာဝါရှင်တန်မြို့တော် VOA American အတန်ကနေ2019ခုနှစ်မေလ18ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ16 19နဲ့25ရို့ကနေစတင်အစံလင်းနေပါခင်ဗျာဒီညနေခင်းအတွက်စီစဉ်မှုကတော့ကျွန်တော်ရနိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီနေ့နေ့နားဆင်မဲ့ဒီနေ့တည်းမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျောင်းဝန်စစ်ပကဲမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ FBI ညွှန်ကြားရေးမှူးဟောင်းရောဘတ်မူလာကိုအထူးစုံစမ်းရေးမှူးဖြစ်နေခံပါတယ်။ UN မစ်ဆိုင်းထုတ်အစီအစဉ်နဲ့ပတ်သက်လို့အမေရိကန်ကပြစ်ဒဏ်ခံအရေးယူဖို့ဆုံးဖြတ်ခဲ့တဲ့ပုံမှာ UN ကကန့်ကွက်လိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေတာရင်းသိမ်းတွေကိုကိုဝင်းမင်းနဲ့အတူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။ဒီနေ့ပြီးနားဆင်ရမယ့်ထဲမှာတော့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကနိုင်ငံ16နိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်နေလို့ပြောလိုက်ပါတယ်။
The first thing is to make it clear to the Russian government in words directly, ideally from the President of the United States.
နိုင်ငံကဘာသာရေးလက်ခွင့်ဆိုင်ရာ American Commission က Daniel Mark ပြောတာဖြစ်ပါတယ်။ဒီကြောင့်ကိုမကြခင်မှာပြည်စုံနားဆင်ရမှာပါ။ဒါပြင်27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့ညီနောင်တိုင်းသားပါတီတွေကဘာတွေတောင်းဆိုလိုက်ပါသလဲ။တခါတိုင်းတင်းနာရီတိုင်းဒေသကြီးတွင်းကတပ်ထုတူပေါ်ရေးလုပ်ငန်းကိုတိုင်းဒေသကြီးအစိုးရကယာယီရပ်တန့်ဖို့ညွှန်ကြားခဲ့ပေမဲ့အခုချိန်ထိလိုင်းနာခြင်းမရှိသေးတဲ့အကြောင်းစာရတွေကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒီကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ပြည်သူ့မှာ2016ခုနှစ်ကသမ္မတရွေးကောက်ပွဲနဲ့တခြားဆက်နွယ်တဲ့ကိစ္စတွေမှာရုရှားကဩဇာလွှမ်းမိုးမှုကျူးကန်းခဲ့တယ်လို့ဆိုရဲဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ဖို့ပြည်သူ့စုံစမ်းစစ်ဆေးပြူ FBI ညွှန်ကြားရေးမှူးဟောင်းတို့ကိုအထူးစုံစမ်းစစ်ဆေးမှုဖြစ်ခန့်အပ်လိုက်ကြောင်းတရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။အထူးစုံစမ်းစစ်ဆေးမှုဖြစ် FBI အကြီးအကဲဟောင်းရောဘတ်မူလာကိုခန့်အပ်လိုက်တာဟာရာဇဝတ်မှုတွေကျူးလွန်ခဲ့ကြောင်းဒါမှမဟုတ်ကျူးလွန်သူကိုအရေးယူနိုင်အောင်ဖော်ထုတ်ဖို့တာဝန်ပေးရခဲ့တာမဟုတ်ကြောင်းလဲတရားလွတ်လပ်စွာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့မကြတဲ့ရက်တွေအထိတိုက်ပြီးလုံလုံလလမရှိခဲ့တဲ့ဒုတိယရှင်းနေကြောင်းဒုတိယရှင်းနေချုပ်ရော့ဒ်ရိုဇန်စတိုင်ကပြောဆိုခဲ့တာပါသူကြီးချာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ပြည်သူလူထုအကျိုးကိုရှေ့ရှုပြီးလုံယုံလုံဆုံအောက်ချုပ်မှုအစဉ်စဉ်ကနေတိကျကင်းလွတ်တဲ့ပုံကတူကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တာဝန်ပေးရခဲ့တာလို့လည်းဒုတိယရှင်းနေချုပ်ကကြေညာချက်မှာဖော်ပြထားပါတယ်သမ္မတဒေါ်နယ်ထရန့်ကတော့ FBI ညွှန်ကြားရေးမှူးဟောင်းကိုတာဝန်ပေးရခဲ့တဲ့ပုံဒါရိုက်ရည်ညွှန်းပြောဆိုတာမျိုးမရှိခဲ့ပေမဲ့တိထားပြီးသားဖြစ်တဲ့အတိုင်းသူ့ရဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုတွေကပြပတိုင်းပြည်တစ်ခုနဲ့ဆက်နွယ်မှုမရှိဘူးဆိုတာတွေကိုအသေးစိတ်စုံစမ်းစစ်ဆေးမှုတွေကအတည်ပြုပေးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ FBI ညွှန်ကြားရေးမှူးဟောင်းမူလာကတော့တာဝန်ပေးရမှုကိုလက်ခံကြောင်းနဲ့အတက်နိုင်ဆုံးတာဝန်ခြေပြုံးအောင်ဆောင်ရွက်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်တက္ကသိုလ်နှစ်ရွယ်ရှိဖြစ်တဲ့မူလာ FBI ရဲ့6အောင်မြောက်ညွှန်ကြားရေးမှုဖြစ်2001ခုနှစ်ကနေ2013ခုနှစ်ထိဆက်နေတာအမှုထမ်းခဲ့သူဖြစ်ပြီးရာယူကဖယ်ရှားခံရတဲ့ညွှန်ကြားရေးမှု James Comey ကတော့သူ့နေရာမှာဆက်လက်ဆက်ခံခဲ့တာပါ FBI ကြီးကောင်မူလာကတော့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုအတိုက်ခံဒီမိုကရက်ကိုယ်စားလှယ်တွေကမှာသမ္မတ Trump ရဲ့ Republican လွှတ်တော်အမတ်တွေကပါတောင်းဆိုမှုတွေထွက်ပေါ်လာခဲ့ပြီးနောက်မှာပဲအထူးစုံစမ်းစစ်ဆေးမှုဖြစ်တာဝန်ပေးလိုက်တာလည်းဖြစ်ပါတယ်
American သမ္မတ Donald Trump ရဲ့အခြေအတင်ဖြစ်စရာပြောဆိုမှုတွေပေါ်ရင်းနှီးမြှုပ်နှံသူတွေကစိုးရိမ်လာတာနဲ့အတူ American စုစရာဈေးကွက်တွေကျဆင်းခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဥရောပနဲ့အာရှက Stock ဈေးကွက်တွေလည်းကျဆင်းခဲ့ပါတယ် American ကအဓိက Stock ရှယ်ယာဈေးကွက်တွေကမနေ့ကတုန်းက 1.8% ခန့်နှုန်းနဲ့အထက်ကျဆင်းခဲ့ပြီးဒေါင်းဂျုံစက်မှုလုပ်ငန်းအညွှန်းကိန်းကတော့382မှတ်ကျဆင်းခဲ့တာပါအမေရိကန်ပြည်ထောင်စုစုံစမ်းရေးစစ်ဆေးရေးဘီရို FBI ကြီးကဲကိုရာထူးကဖယ်ရှားခဲ့တာထိတ်တန့်လှုပ်ဝက်သတင်းတွေကိုရုရှားအစိုးရတာဝန်ရှိသူတွေကိုပေးအပ်ခဲ့တယ်ဆိုတဲ့သတင်းတွေနဲ့ FBI ရဲ့စုံစမ်းစစ်ဆေးမှုတွေကိုသမ္မတ Trump ကဟန်တားဖို့ကြိုးပမ်းခဲ့တယ်လို့ဆက်ဆွဲချက်တွေနဲ့အတူရင်းနှီးမြှုပ်နှံမှုဈေးကွက်တွေမှာရက်ခတ်ခဲ့တာပါသမ္မတ Trump ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးနောက်မှာတော့အခွန်တွေလျှော့ချဖို့စီးပွားရေးအားကောင်းလာအောင်လုပ်ဖို့နဲ့ Corporation ကြီးတွေကျွတ်မြတ်ပိုးရအောင်လုပ်ပေးမယ်ဆိုတဲ့ကတိတွေကြောင့်ဂျင်းနီမြို့နယ်သူတွေအားတက်ခဲ့ရကနေအမေရိကန်ဒေါ်လာဈေးကွက်တွေတက်ခဲ့တယ်လို့ Stock Share ဈေးကွက်တွေလည်းစံချိန်တင်မြင့်တက်ခလာခဲ့ပူပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမဲဆွယ်စည်းရုံးရမှာအဓိကကျတဲ့ကျန်းမာရေးပြည်ပြင်ပြောင်းလဲအစီအစဉ်တစ်စီတစ်ပိုင်းဖြစ်သမ္မတ Barack Obama လက်ထက်ကကျန်းမာရေးဆောင်ရှားမှုအဥပဒေကိုဖျက်သိမ်းပြီးအသစ်အစားထိုးမဲ့အစီအစဉ်တွေရပ်တန့်နေတာအခွန်တွေလျှော့ချပေးအစီအစဉ်တွေဟာလည်းနိုင်ငံရေးအဖြေမထွက်ပဲဖြစ်နေတာတွေကြောင့်ဂျင်းနီမြို့နယ်သူတွေကအခုအခါမှာတွန်းဆုတ်လာနေတာဖြစ်ပါတယ်ခင်ဗျ။
တူရကီသမ္မတရစ်ချတာရဲ့အာရုံကိုထောက်ခံသူတွေပါဝင်တဲ့ဝါရှင်တန်ဒီစီမှာအင်္ဂါနေ့ကပြည်ခန့်နဲ့ပတ်သက်လို့အပြင်းထန်ဆုံးအသုံးလုံးနေနဲ့စိုးရိမ်ပူပန်ကြောင်းပြောဆိုသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အမေရိကန်ဆိုတာတာဝန်ရှိသူတချို့ကတော့ငင်းငယ်စွာဆန္ဒပြနေတဲ့သူတွေပေါ်ရန်လိုတဲ့သူတွေအဖြစ်ဝေဖန်ခဲ့သလိုတူရကီသမ္မတကြီးနေရှိကဖြစ်ရာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုချိုးဖောက်ရောက်တယ်လို့လည်းပြောဆိုခဲ့ကြတာပါ။လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေကိုအကြမ်းဖက်တုံ့ပြန်တာဟာမှန်ကန်တဲ့လုပ်ရမဟုတ်တယ်လို့ဘယ်ညံမှာပဲဖြစ်ဖြစ်ငင်းငယ်စွာဆန္ဒပြထုတ်ပေါ်ပြောဆိုသူတွေရဲ့အခွင့်အရေးကိုလည်းအားပေးရအကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်တာညူရက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီဖြစ်ရာအတွက်အပြစ်ထန်ဆုံးအသုံးအနှုန်းတွေနဲ့စိုးရိမ်ပူပန်ကြောင်းအတိပေးဖို့တူရကီဆွေးနွေးကိုဆက်သွယ်ထားတယ်လို့လည်းပြောဆိုခဲ့တာပါ။ဝါရှင်တန်ဒီစီရဲတပ်ဖွဲ့ကတော့ဖမ်းဆီးထားသူတွေက2ဦးဟာတူရကီခေါင်းဆောင်တွေရဲ့ကိုယ်ရံတော်တွေဖြစ်တယ်လို့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးမှန်စစ်ဆေးနေကြောင်းနဲ့နောက်ထပ်မတင်ငါသူတွေကိုဖမ်းဆီးဖို့ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်။ဝါရှင်တန်မှာရှိတဲ့တူရကီတန်ယုံကတော့ပြစ်ခတ်ဖြစ်ခဲ့ရတာတူရကီဆွေးနွေးကတရားမဝင်ဖွဲ့စည်းဖြစ်သတ်မှတ်ထားတဲ့ Kurdish အလုံသမားပါတီ PKK နဲ့ဆက်နွယ်သူလူအုပ်စုကြောင့်လို့အဖြစ်တင်နေတာပါ။အလဲပတ်ရောက်နေတဲ့တူရကီသမ္မတကိုကျေးဇူးနှုတ်ဆက်ဖို့လောက်ကြတဲ့တူရကီနယ်ပွားအမေရိကန်နိုင်ငံသားတွေပေါ့ရန်စခဲ့ရတာကပြစ်ခတ်ဖြစ်တာလို့လည်းပြောဆိုထားပါတယ်။ဂျပန်ကမှုတွေနဲ့ထိခိုက်တယ်ရခဲ့တာတွေကခွင့်ပြုချက်မရှိဘဲရန်လိုတဲ့ဆန္ဒပြပွဲကြောင့်ဖြစ်ခဲ့ရတာဆိုပြီးတော့လည်းတန်ယုံကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
။အီရန်ဆိုရရဲ့ပက်ထိန်ဒုံးကျည်အစီအစဉ်နဲ့ဆက်ဆက်ပြီးအီရန်ပေါ်ရေးယူတက်ကတ်မှုအစ်စ်တွေချမှတ်ဖို့အမေရိကန်ဆိုရကဆုံးဖြတ်လိုက်တာဟာတရားမဝင်တယ်လို့လက်ခံနိုင်စရာမရှိဘူးလို့ဆိုပြီးဒီပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကလူပုဂ္ဂိုလ်တချို့နဲ့ကုမ္ပဏီတွေကိုတခတ်အရေးယူလိုက်တဲ့အကြောင်းအီရန်ဆိုရကဒီကနေ့ကြေညာလိုက်ပါတယ်။အခုတခတ်မှုကပါလက်စတိုင်းနယ်မြေထဲမှာအစ္စရေးဆိုရကကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်သူတွေဒါမှမဟုတ်အကြမ်းဖက်အဖွဲ့တွေကိုတိုက်ရိုက်ဒါမှမဟုတ်သွေးဝိုက်တဲ့နည်းနဲ့ထောက်ခံအားပေးတာလို့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ပြည်ခဲ့တဲ့ဗုဒ္ဓဦးနေ့ကပဲအမေရိကန်ဗန္ဒာရေးဌာနကအီရန်ကာကွယ်ရေးဌာနရရှိ2ဦးအီရန်ကုမ္ပဏီတစ်ခုနဲ့တရုတ်ခြေဆက်ကွန်ရက်တစ်ခုကအဖွဲ့ဝင်တွေပေါ်ဒဏ်ခတ်ပိတ်ဆို့ရည်ရွယ်မှုတွေချမှတ်လိုက်တာဖြစ်ပါတယ်။စီးရီးယားဆွေရကိုထောက်ပံ့ပေးနေသူတွေနဲ့အီရန်ရဲ့ပက်ထိန်လက်နက်ထုတ်လုပ်မှုအစီအစဉ်89အောင်လိုအပ်တဲ့ပစ္စည်းကိရိယာတွေထောက်ပံ့ပေးနေတဲ့တရုတ်ခြေဆက်ကွန်ရက်တစ်ခုနဲ့အီရန်ဆွေရရရှိတွေကိုပြစ်မှတ်ထားတန်ခတ်ထားတဲ့အကြောင်းအမေရိကန်ဆွေရကပြောဆိုထားပါတယ်။တကယ်တော့အီရန်ဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်မဲ့နည်းပညာတွေကိုဆက်လက်ရှာဖွေလုပ်ဆောင်နေတုန်းပဲလို့အရှေ့လေပိုင်းဒေတာဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်စတူဝတ်ဂျုံးစ်ကထုတ်ပြောထားပါတယ်။ဒါပေမဲ့ဒီဆွဆွဲချက်ကိုအီရန်ဘက်ကတော့ငြင်းပယ်ထားပါတယ်ခင်ဗျာ
။ UAV ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18kilohertz 1683 line do meter 19 kilohertz 15565 line do meter 25 kilohertz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် view maker တာမြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နျူကလ িয়ার နဲ့မစ်ဆိုင်တုံးစမ်းသပ်မှုတွေကြောင့်မြောက်ကိုရီးယားနဲ့တင်းမာမှုတွေကြုံရတဲ့အချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နေမှုရည်ရွယ်ပြီးထိပ်သီးဆွေးနွေးပွဲတစ်ခုကိုဇွန်လနဲ့ကျင်းပသွားမှာဖြစ်တဲ့ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ပဲကြေညာလိုက်ပါတယ်။ထိပ်သီးဆွေးနွေးပွဲနဲ့အတူမြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာကိုဖြေရှင်းရမှာပြက်ပြက်သားသားနဲ့လက်တွေ့ကျတဲ့အစီအစဉ်တွေကိုရှာဖွေဖို့အမေရိကန်နဲ့တောင်ကိုရီးယားကြားအစဉ်တိုင်းမှာပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ချွန်ဟွန်ကျွန်ဟွက်ကပြောဆိုလိုက်တာပါ။မြောက်ကိုရီးယားကတော့ကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ပြီးတနင်္ဂနွေနေ့မှာပဲနောက်ဆုံးအကြိမ်ပဋ္ဌာန်းတက်တုံးစမ်းသပ်မှုတွေလုပ်ခဲ့ပြီးနျူကလ িয়ার ထိပ်ဖူးအကြီးစားတက်ဆင်နိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားသမ္မတအဖြစ်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲကျန်းသက်စွာကြေဆိုခဲ့တဲ့မွန်ဂျေအင်းကတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့အလဲအလံလမ်းစဉ်နဲ့ချဉ်းကပ်ဖို့မဲဆွယ်စည်းရုံးခဲ့လို့ဖြစ်တယ်လို့မြောက်ကိုရီးယားအနေနဲ့ဆွေးနွေးပြောဆိုမှုတွေမလုပ်ခင်မှာလက်ရှိအပြုအမူတွေကိုအရင်ဆုံးပြင်ရလိမ့်မယ်လို့လည်းပြောဆိုထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မြောက်ကိုရီးယားနဲ့ကြီးမားတဲ့ထိတဲ့ရင်ဆိုင်မှုတွေကျောင်းနိုင်ကြီးရှိတယ်လို့ပြောဆိုထားပြီးနီလန်ပေါင်းစုံကိုစဉ်းစားထားတဲ့ဆိုပေမဲ့စီဝါရေးအရပိတ်ဆို့တံခတ်မှုတွေနဲ့ပြဿနာကိုငြင်းငြင်းချင်းချင်းတန်တပန်ရင်းနီလန်အနေနဲ့ဖြေရှင်းသွားလို့ရတဲ့အကြောင်းလည်းပြောဆိုထားပါတယ်
။တန်ကိုရီးယားသမ္မတဘွန်ဂျေအင်းက2015ခုနှစ်မှာချုပ်ဆိုခဲ့တဲ့ဒုတိယကမ္ဘာစစ်တွင်ဂျပန်ရဲ့လိင်ချွန်ပြစ်မှုခံရတဲ့အမျိုးသမီးဆိုင်ရာသဘောတူညီချက်ကိုပြန်သုံးသပ်ဖို့လိုနေပြီလို့ဂျပန်ဆွေရကိုမှာကြားလိုက်ပါတယ်။တန်ကိုရီးယားရင်သမ္မတပတ်ကွန်ဟိုင်းအနေနဲ့ဒီလိန်ချွန်ပြုခံရတဲ့အမျိုးသမီးရဲ့သဘောတူညီချက်ကိုအတည်ပြုပေးခဲ့ပြီးအထက်မှာအတည်ပြုပေးခဲ့ပြီးဒီအတည်ပြုချက်အထက်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့တောင်းပန်မှုကိုကြည့်ကောင်းထည့်သွင်းခဲ့ပါတယ်။ဒီသဘောတူညီချက်ထဲမှာဝန်ကြီးချုပ်အာဘေက
တာလို့မရနိုင်တဲ့ထိခိုက်ခံစားခဲ့ရမှုတွေအတွက်တောင်းပန်ကြောင်းနဲ့အထူးနောင်တလည်းရမိကြောင်းမတိမတားလေးဖော်ပြခဲ့ပြီးနောက်ဆုံးတရားရင်းတဲ့နိုင်ငံရေးဆရာဖြစ်ရှင်းချက်အနေနဲ့ဒီနှစ်နာခဲ့သူတွေအတွက်ရန်ပုံငွေထည့်ပေးပြီးတော့အမေရိကန်ဒေါ်လာ၈သန်းရောကြီးပေးထည့်ဝင်ခဲ့ပါတယ်ဒီသဘောတူချက်ရေးတုန်းကတော့နောက်ဆုံးပြန်ပြောင်းလို့မရတဲ့ဖြစ်ရှင်းချက်ဖြစ်တယ်လို့ထည့်ရေးထားခဲ့ပေမဲ့နောက်ပိုင်းမှာတော့တောင်ကိုရီးယားမှာဆက်အသက်ရှင်နေသေးတဲ့လိင်ချွန်ပြုတ်ခံရသူတွေကဒီသဘောတူညီမှုပေါ်ကန့်ကွက်ခဲ့ကြပြီးတောင်ကိုရီးယားနိုင်ငံတော်ဝိုင်းဝေဘန်နာတွေကိုခံလာနေရတာပါဒုတိယကမ္ဘာစစ်ဖြစ်စဉ်တုန်းကတောင်ကိုရီးယားပါဝင်အာရှနိုင်ငံတွေကမျိုးသမီးပေါင်း2သိန်းကျော်လိင်ချွန်ပြုတ်ခံခဲ့ရမှုအတွက်ဂျပန်အစိုးရမှတာဝန်ရှိကြောင်းဂျပန်ဝန်ကြီးချုပ်တွေခေါင်းဆောင်တွေအနေနဲ့လူသိရှင်ကြားပိုရိုးရိုးသားသားဝန်ခံထုတ်ပြောသင့်တယ်လို့ဒီသဘောတူထားချက်ကိုစန့်ကျင်သူတွေကတောင်းဆိုထားပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့နာကသူရဦးတင်ဟူဟာရန်ကုန်စစ်ရုံးကြီးမှာစစ်ကူတမှုခံယူနေရပြီးအထူးကြက်မှတ်ကူတာပေးနေရတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတင်က VOA ကိုပြောပါတယ်သူရဦးတင်ဟူအမြန်ဆုံးပြန်ပြီးကျန်းမာလာစေဖို့ရည်ရွယ်ပြီးဒီကနေ့နေ့လယ်ပိုင်းကရွှေကုန်းစီရောရင်းမြစ်မှာဆူတောင်းပွဲလုပ်ပြီးတဲ့နောက်ဝန်ကြီးချုပ်ဦးဖြိုးမင်းတင်ကပြောဆိုလိုက်တာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အထက်ကမန္တန်ကြီးတခုပြိုလဲမလို့ဖြစ်နေတဲ့အတွက်အားလုံးစုပေါင်းပြီးဆူတောင်းမြစ်တာပို့တာဖြစ်တယ်လို့လည်းဦးဖြိုးမင်းတင်ကပြောပါတယ်ဒီဆူတောင်းပွဲကိုတော့ဝန်ကြီးချုပ်ကဦးဆောင်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့တောင်းရှိသူတွေ NLD ပါတီဝင်တွေနဲ့ထောက်ခံသူတွေသူတော်ဦးတင်ကိုလေးစားချစ်ခင်သူတွေစသဖြင့်လူ90ကျော်လောက်တက်ရောက်ခဲ့တာပါအလားတူစူတောင်းပွဲတွေကိုတော့6မန္တလေးမုံရွာလာရှိုးစရတခြားမြို့တွေမှာလည်းလုပ်ပါတယ်သူတော်ဦးတင်ကဘော်ဒူးနဲ့ညနေပိုင်းကနေရေချိုးကမ်းမှာချော်လက်ပြီးတော့သတိလစ်သွားတဲ့အတွက်ဆေးရုံပို့ပြီးကုသမှုခံယူခဲ့ရတာပါအသက်90ကျော်အရွယ်ရှိဖြစ်တဲ့သူတော်ဦးတင်ကအသက်အရွယ်ကြောင့်ရောနှလုံးငကိုရဲကနှလုံးရောကခံရှိတဲ့အကြောင်းမှာပြန်ပြီးနလန်ထူနိုင်မှုအတွက်ကြိုးစားပြီးဂရုစိုက်ကုသပေးနေရတယ်လို့လည်းရန်ကုန်ဆေးရုံကြီးဒေါက်တာဦးရီကိုကအစောပိုင်းမှာသတင်းတောက်တွေကိုပြောပါတယ်သူတော်ဦးတင်ကအနယ်ပါတီကိုစပီးထူထောင်ခြင်းတွေကဒေါ်ဆန်းစုကြည်နဲ့တူလက်တွဲပြီးပါဝင်ဦးဆောင်လာသူတူဖြစ်ပြီးမြန်မာတပ်မတော်မှကာကွယ်ဦးစီးချုပ်ဖြစ်ဘူချုပ်ကြီးရာလူထီတာဝန်ထမ်းဆောင်ခဲ့ပြီးတော့ကြောင့်ရောမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုရင်ပြောင်းလဲရေးမှာအသက်အရွယ်ကြီးရင်းတဲ့အထိမနာမနေအားထုတ်ကြိုးပမ်းနေတဲ့အကြောင်းမှာအများကလေးစားမှုကိုရရှိထားသူလည်းဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA ရဲ့ internet ဆောင်မြင်နာဖြစ်တဲ့ www.burmese.voanews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook ဆောင်မြင်နာကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်ပါးတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဘာသာရေးလွတ်လပ်ခွင့်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။နိုင်ငံပေါင်း16နိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိုးရိမ်မကင်ဖြစ်မိကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကောင်စီကပြောလိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နေ့စဉ်ထုတ်ပြန်တဲ့အစည်းအခမ်းစာမှာအမေရိကန်သမ္မတနိုင်ငံသားရေးဝန်ကြီးနဲ့လွတ်တော်ကိုအကြံပြုထားတဲ့အချက်တွေလည်းပေါင်းပါတယ်။အင်အားကြီးနိုင်ငံတစ်နိုင်ငံအပါအဝင်အဲ့ဒီနိုင်ငံတွေရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အမေရိကန်ကဘာကြောင့်အခုလိုစိုးရိမ်မကင်ဖြစ်လဲဆိုတာနဲ့ပတ်သက်ပြီးတော့ VOA သတင်းတော့မာရီယာမာဒီယာလိုပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပြီးမှာဖြစ်ပါတယ်ဗျာ။
နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်အနေနဲ့အနည်း20နီးပါးကြာနှစ်စဉ်ထုတ်ပြန်လာတဲ့အစည်းအဝေးခန်းစာထဲမှာအစိုးရရဲ့မတရားဖိနှိပ်မှုတွေထင်အားဆိုင်ဖမ်းဆီးအကျဉ်းချမှုတွေပါဝင်တဲ့ရုရှားနိုင်ငံရဲ့ဖိနှိပ်တဲ့မူဝါဒတွေပေါ်စိုးရိမ်ကြောင်းထည့်သွင်းဖော်ပြထားပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ပြောခွင့်ရ Daniel Mark က
The first thing is to make it clear to the Russian government in words directly
ပထမဆုံးကတော့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအထူးစိုးရိမ်မကင်ဖြစ်မိတဲ့အကြောင်းအမေရိကန်သမ္မတအနေနဲ့ရုရှားအစိုးရကိုတိုက်ရိုက်ပြောဆိုရပါမယ်။ဥပဒေစည်းမျဉ်းစည်းကမ်းတွေကိုသာမဟုတ်ပဲကျွန်တော်တို့အနေနဲ့ဘာကြောင့်အခုလိုဆုံးဖြတ်ရတယ်လဲဆိုတာနဲ့ပတ်သက်ပြီးတကယ်ကိုစိုးရိမ်မကင်ဖြစ်မိတဲ့အခြေခံအကြောင်းအရာတွေကိုလည်းပြောရမှာပါ
။လွန်ခဲ့တဲ့လအတွင်းဂျေဟောဗာတပ်သည်ဘာသာရေးအဖွဲ့ကိုအစွန်းရောက်ဘာသာရေးအဖွဲ့ဖြစ်သတ်မှတ်ခဲ့တယ်လို့အဖွဲ့ပိုင်းပစ္စည်းအားလုံးကိုနိုင်ငံတော်ကိုပေးရမယ်ဆိုပြီးရုရှားတရားရုံးကြီးကဆုံးဖြတ်ချက်ချလိုက်ပါတယ်။ဂျေဟောဗာတပ်သည်အဖွဲ့ကဘာလုံးဆိုင်ရာဌာနချုပ်ပြောခွင့်ရရောဘတ်ဝါရန်က
to be labeled in such a way as though we're extremely
ကျွန်တော်တို့အစွန်းရောက်ဖြစ်တတ်မှတ်လိုက်တာဟာအစွန်းရောက်မှုဆိုတဲ့အဓိပ္ပာယ်ကိုတလွဲကောက်ချက်ချလိုက်တာပါဂျေဟိုဗာတပ်သည်အဖွဲ့ဟာရုရှားနိုင်ငံအပေါ်ဝင်ကမ္ဘာဝဘယ်နိုင်ငံအတွက်မှချိန်ချောက်မှုတစ်ခုမဟုတ်တာကြောင့်ကျွန်တော်တို့ကိုပြစ်မှတ်မထားသင့်ပါဘူးဒေတာ140လောက်မှာကျွန်တော်တို့အဖွဲ့ဝင်တွေရှိနေပါတယ
်ရုရှားနိုင်ငံအတွင်းမှာဆိုရင်လည်းအဖွဲ့ဝင်ပေါင်း 35,500 လောက်ရှိနေတယ်လို့ဝါရန်ကပြောပါတယ်ဒါပေမဲ့လည်းအစိုးရအဖွဲ့သတ်မှတ်ပြီးကြတဲ့ကအဖွဲ့ရဲ့အင်တာနက်စာမျက်နှာကိုကြည့်ရှုလို့မရအောင်တားဆီးပိတ်ဆို့ထားတယ်လို့ ဖွဲ့ရဲ့တမန်ကျန်းစာစာအုပ်ကိုလည်းနိုင်ငံတွင်းပိတ်ပင်ထားပါတယ်။အမေရိကန်ဆွေရထုတ်ပြန်တဲ့စာရင်းထဲမှာဗဟိုအာဖရိကတမရနိုင်ငံလည်းပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်တွင်မွတ်စလင်တွေတည်ဆုံးတဲ့ဘာသာရေးအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကြောင့်မှခရစ်ယာန်စစ်သွေးကြတွေဟာကုလသမဂ္ဂတပ်ဖွဲ့ဝင်တွေပါဝင်အရက်သားတွေကိုတတ်ဖြတ်နေတဲ့အချိန်အခုသတင်းပတ်အတွင်းမှာလည်းဘန်ဂူရာဆောင်းမျိုးကပလီတစ်ခုမှာရာနဲ့ချီတဲ့အရက်သားတွေလာရောက်ခုံလုံခဲ့ကြပါတယ်။ကုလညီငယ်ရေးမရှင်အကြီးအကဲပါဖိတ်အိုနဂါအင်ယန်ဂါက
လူနည်းစုဝင်တွေကိုရွေချက်ရှိရှိပြင်မထားတိုက်ခိုက်တဲ့အပေါ်ကျွန်တော်အနေနဲ့ဆန့်ကျင်ပါတယ်။ဘန်ဂူရာဆောင်းမျိုးပါတယ်မဟုတ်ပါဘူး။ဒေသတစ်ခုမှာလည်းအဲ့လိုမျိုးရှိနေတာပါ
။မြန်မာနိုင်ငံမှာဆိုရင်လေအစိုးရနဲ့လူမျိုးရေးဘာသာရေးခွဲခြားဆက်ဆံမှုတွေကြောင့်ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေဒုက္ခတွေရင်ဆိုင်နေရကြောင်းစီရင်ခံစာမှာဖော်ပြထားပါတယ်။အရသာအစိုးရတဲ့လက်ထဲကိုအာဏာချောချောမောမောလွှဲပြောင်းပေးခဲ့ပေမဲ့ဘာသာရေးတိုင်းရင်းသားရေးနဲ့ပတ်သက်ပြီးအခြေအနေတွေဟာဆက်လက်ကျဆင်းနေသေးပဲလို့ဖော်ပြထားပါတယ်။ဒါအပြင်တိုင်းရင်းသားနေပြည်တော်မှာတိုက်ပွဲတွေပြန်ဖြစ်လာတာဟာအရသာအစိုးရနဲ့စစ်တပ်ကြားသဘောထားကွဲပြားမှုကိုမီးမောင်းထိုးပြနေတာဖြစ်ကြောင်းလည်းရေးသားထားပါတယ်။ဒါအပြင်ခရစ်ယာန်တွေဟာဆိုရင်လေလွတ်လပ်စွာဝိပုကိုးကွယ်ခွင့်ပိတ်ပင်ထားခံရတာကြောင့်မြန်မာနိုင်ငံကိုအမေရိကန်ရဲ့ဆက်လက်ဆောင်ကြည့်ရမယ့်နိုင်ငံတွေစည်းရင်းနဲ့ထည့်သွင်းထားတာဖြစ်ပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့အဲဒီလိုဆွဆဲမှုတွေကိုညှင်းပယ်ထားပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့လည်းဘာသာရေးဥပဒေတွေကိုပယ်ဖျက်ပေးဖို့ကော်မရှင်ကအကြံပြုထားပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစားတဲ့မှာနိုင်ငံပေါင်း35နိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုဖော်ပြထားပါတယ်ခင်ဗျာ။
ကိုအောင်ပြောပြသွားတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုမချေညာခင်ပါအခုတခါတော့စနေညတိုင်းရဲ့လေလံအစီအစဉ်ကိုအတည်ပြုခြင်းပါတယ်ခင်ဗျာ
ပြောရှိမြတ်ခင်ဗျာနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့27ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလည်းပါဝင်မှာဖြစ်ပါတယ်အထူးဖြစ်တော့ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်သန်းသွားမဲ့ဒေသတွေဖြစ်ပါတယ်။ဒါကြောင့်မလို့27ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြမညီငယ်ကြီးလုပ်ငန်းစဉ်တွေမှာဘလူတက်ရောက်မှုတွေရှိလာနိုင်ပါတော့လဲ။လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာအကျိုးပြည့်ကိုဆွေးနွေးကြရအောင်ပါ။ပအဝင်ဆွေးနွေးမင်းများလူရဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမိမများလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ Facebook စာမျက်နှာပေါ်မှာလည်းမိကုန်နေနောက်ကိုရဲ့မှတ်ချက်တွေကိုရေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပြီးတော့ဖုန်းနံပါတ်ကတော့2923822999လေးဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်သွားရှင်တွေကိုကြိုဆိုပါရခင်ဗျာ
။သွားရှင်တွေနဲ့ကျွန်တော်တို့ရဲ့ဒိုင်းရိုက်လီလန်းအစီအစဉ်မှာပါဝင်ကြဖို့ကိုထပ်မံဖိတ်ခေါ်ကြပါရခင်ဗျာ။အခုတခါတော့27ရာစုပင်လုံးညီလာခံနဲ့ပတ်သက်ပြီးတော့တိုင်းရင်းသားပါတီတွေရဲ့ကြီးညာချက်ကိုပြောပြကြပါမယ်။ဒုတိယအကြိမ်27ရာစုပင်လုံးညီလာခံမတိုင်ခင်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးစုစည်းပွဲတွေကျင်းပပြီးဖို့တပီလုံးအတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစရေး NCA ကိစ္စနဲ့နိုင်ငံတော်စီမံကိန်းတွေမှာဒေသခံတွေရဲ့သဘောထားဆန္ဒရယူဖို့စတဲ့အချက်၅ချက်ကိုညီနောင်တိုင်းသားပါတီဖက်ဒရေးရှင်း NBF ကအစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ်။မေလ18ရက်နေ့နေ့စွဲနဲ့ NBF ရဲ့ထုတ်ပြန်ချက်တရက်ထဲမှာအဲ့လိုတိုက်တွန်းထားတာဖြစ်ပါတယ်။အပြည့်စုံကတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။လာမယ့်မေလ24ရက်နေ့မှာ27ရာစုပင်လုံညီလာခံကိုဒီတောင်စုငင်းချမ်းရေးညီလာခံကိုကျင်းပဖို့ပြင်ဆင်နေပေမဲ့တိုင်းဒါဒေသတချို့မှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးတဲ့အခြေအနေမှာရှိနေတုန်းကသက်ဆိုင်ရာလူမျိုးစုလိုက်ဒေသခံတွေရဲ့အတန်ကိုသိရဖို့အတွက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပေးဖို့လိုအပ်တယ်လို့ MPF ကရှုမြင်ကြောင်းချင်းမျိုးသားဒီမိုကရက်တစ်ပါတီအသွေးမှုနှင့်စလိုင်းကျဲဦးပြထောင်ကပြောပါတယ
်။အမျိုးသားရှင်ကကျွန်တော်ရဲ့အင်ဂျင်ချင်းမှာကတော့အရင်လာတာပေါ့။မြန်မာပြည်ကမှာပြည်ထောင်စုအင်ဂျင်နီယာခံတော့ဆိုအမျိုးသားချင်းကိုကြေကြေရင်းရင်းမလုပ်နိုင်တဲ့နေတော့ပြည်ထောင်စုအင်ဂျင်နီယာခံချင်းပါတာတွေပဲဒါကအစ်ကျော်ဒီလိုတော့ဖြစ်သွားတယ်လို့ကျွန်တော်ကတော့ခံစားတယ်ပေါ့ဆိုတော့ဒီအမျိုးသားချင်းမှာကြေကြေရင်းရင်းကိုပြည်ထောင်စုရဲ့အောက်ခြေပြည်ထောင်စုရဲ့အတိုင်းကိုမဖြစ်ပေါ်လာဘူးလို့ရှိရင်တော့ဒါကစိုးရင်ကြတယ်ကောင်းတာပေါ့
လက်ရှိမှာရခိုင်ပြည်နယ်တွင်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးသလိုရှမ်းပြည်နယ်တွင်မှာလည်းရှမ်းဖွဲ့စည်းတွေတောင်းဆိုထားတဲ့တောင်ကြီးမြို့မှာကျင်းပခွင့်ပြုဖို့အချက်ကိုလည်းမြမတမတော်ကလည်းခွင့်မပြုသေးတဲ့အခြေအနေမှာရှိနေပါတယ်။ဒီတောင်စုငင်းချမ်းရေးလုပ်ငန်းစဉ်အကောင့်တွေဖော်ရမှာ NCA စာချုပ်ကိုဖွဲ့ဝင်အလုံး၄စာလိုက်လာပြီးဆောင်ရွက်ဖို့လိုတယ်လို့လည်းစလိုင်းကျဲဦးပြထောင်ကပြောပါတယ်
။ NCA ဒီမှာလည်းတချို့စိတ်မှာအဆုံးဆုံးတွေစကလုံးတွေတချို့တွေတကယ်တည်းတချို့တွေကမခိုင်မာတဲ့ဟာမျိုးမသိဆုံးတဲ့ဟာမျိုးတွေတော့ရှိတာပေါ့ဒါတော့အင်ဂျီအစားဆုံးတဲ့ပတ်သက်ပြီးတော့စကရက်တွေနဲ့ပတ်သက်ပြီးတော့အဲ့ဒီဘယ်သူဆိုတဲ့ခါမှာအရင်ပေါ်တဲ့ဟာမျိုးတွေရှိတဲ့ခါမှာအင်ဂျီကိုလက်မထိုးတဲ့ဖိတ်ချင်းတူတူတံပေါ်နဲ့အစိုးရနဲ့လက်မှတ်တံတခုကြီးကြားထဲမှာတော့မှဒီအင်ဂ
ဒီတော့ဒီမှာဒီတော့ဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမ ဒီကိစ္စကိုတော့ကျွန်တော်တို့ရဲ့အင်ဂျင်နီယာတွေမှာရယူပြီးသူတို့ရဲ့အကျိုးစီးပွားမသိခိုင်အောင်လှုပ်ဆောင်တဲ့လက်လို့ MPL ဖွဲ့ဝင်ရှန်တိုင်းသားများဒီမိုကရက်တစ်ပါတီ
SNDP ဥက္ကဋ္ဌဆိုင်အိုက်ပေါင်းကပြောပါတယ်ကျွန်တော်တို့ချီမန်ဂိမ်းတွေလုပ်မယ်ဆိုလို့ရှိရင်တိုင်းသားဒေသရဲ့အကျိုးစီးပွားကိုထိခိုက်မြန်ဟာတော့ကျွန်တော်တို့ကမဖြစ်စေချင်ဘူးပေါ့နော်လုပ်နေတဲ့လုပ်ငန်းတွေကဒေသခံနေနဲ့တိတိကျမဆွေးနွေးရသေးဘဲနဲ့လုပ်လိုက်တဲ့ချီမန်ဂိမ်းတွေကပြဿနာတနည်းအဖြစ်မပြီးနိုင်သေးဘူးပေါ့အဲ့လိုမျိုးမဖြစ်စေချင်ဘူးပေါ့လုပ်မယ်ဆို
ပြည်ရန်နှင့်မှာကျင်းပခဲ့တဲ့ပရမကျိန်23ရာစုပင်လုံကြီးလာကမှာဆုံးရချက်တွေလက်သေးအကောင်းဆက်ဖို့မှုဖြစ်မလာသေးတဲ့အနေထားပေါ်မှာအာမလို့အာမရဖြစ်တဲ့အတန်တွေလည်းထွက်ထားတာပါ။ဒါပေမဲ့လည်းလာမယ့်23ရာစုသူရိယပင်လုံကြီးလာကမှာတော့ထူးခြားမှုတွေရှိလာလိမ့်မယ်လို့ယုံကြည်ကြောင်း SNDP
ပါတီဥက္ကဋ္ဌဆိုင်အကောင်ကပြောပါတယ်အကောင်းမြင်မှုတော့ရှိတယ်ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့ဟာလည်းလက်ခံတဲ့ဘောမှာရှိတယ်နောက်ပြီးတော့ကျွန်တော်တို့ပြည်နယ်နဲ့တိုင်းဒေသကြီးရဲ့တပ်ဆိုင်ရာဒီနယ်တွေရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရင်းဆွဲဖို့ဆိုပြီးတော့လည်းသဘောတူထားတာရှိတယ်သူတို့ကိုယ်ပိုင်ပြတ်တန်းခွင့်တန်းသူရည်သူခွင့်ရေးကိုလက်ခံတယ်ဆိုတော့
ီစုဖွဲ့ခဲ့တာဖြစ်ပြီးတော့ဗုဒ္ဓနည်းကကျင်းပခဲ့တဲ့စည်းဝေးမှာအမျိုးသမီးပါတီမော်နဲ့မွတ်လစ်ပရယ်ဒီမိုကရက်တစ်သို့သက်ဖွံ့ဖြိုးရေးပါတီတို့ဖွဲ့ဝင်သစ်ဖြစ်ပါဝင်လာတာကြောင့်24ပါတီရှိလာပြီးဖြစ်ပါတယ်။မေလ16ရက်နေ့မှာစတင်ကျင်းပခဲ့တဲ့ MVA ရဲ့စည်းဝေးပြီးအပေါ်မှာပြောခဲ့တဲ့ကိစ္စရပ်တွေပြင်လက်ရှိပြည်သူတွေရင်ဆိုင်နေရတဲ့စာဝတ်နေရေးခက်ခဲနဲ့ပြည်တွင်းစစ်ကြောင့်စစ်ဘေးရှောင်ဒုက္ခတွေရဲ့ဘဝလုံခြုံရေးနဲ့နေရရေးမှပြန်လည်ခြေချနိုင်ရေးအတွက်အစိုးရအနေနဲ့အများအကောင်အထည်ဖော်ဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ
။ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းသတင်းပေးပို့ကြတာဖြစ်ပါတယ်။အခုတခါတော့တနင်္သာရီတိုင်းဒေသကြီးဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ Mayflower တက္ကသိုလ်တူပေါ်ရေးလုပ်ငန်းနဲ့ထိုင်းကုမ္ပဏီနှစ်ခုတို့ပူးပေါင်းလုပ်ကိုင်တဲ့တဝဲခရိုင်တဲကဗန်ချောင်းကြောင်မီသွေးတူပေါ်ရေးလုပ်ငန်းကိုတနင်္သာရီတိုင်းဒေသကြီးအစိုးရကယာယီရဆိုင်ထားဖို့ညွန်ကြားထားပေမဲ့ကုမ္ပဏီဘက်ကလိုင်းနာမှုမရှိဘူးလို့ဗန်ချောင်းဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တိုင်းစိုးရအနေနဲ့စစ်ဆေးတော့ဖို့ရှိပြီးထိရောက်တဲ့အရေးယူဆောင်မှုတွေလုပ်ဖို့ကတော့ပြည်ထောင်စုစိုးရမှာပဲအာဏာရှိတယ်လို့တနင်္သာရီတိုင်းဒေသကြီးတင်ရန်ဇာတနဲ့တဘောပဝန်ကြီးထိန်းသိမ်းဝန်ကြီးကပြောပါတယ်။ဒီချင်းနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတော့မမင်းမင်ခိုင်ကပြောပြပေးပါပေးထားပါတယ်ခင်ဗျာ
။တနင်္သာရီတိုင်းဒဝဲခရိုင်ထဲမှာရှိတဲ့ဗန်ချောင်းကြောက်မီသွေးတူဖို့ထုတ်လို့ရေးစီမံကိန်းဟာတဘောပဝန်ကြီးထိန်းသိမ်းရေးဆိုင်ရာစီးမြင်တွေကိုလိုက်နာမှုမရှိတာကြောင့်ယာယီရက်ဆိုင်ထားဖို့ပြီးခဲ့တဲ့မတ်လ3ရက်နေ့ကတိုင်းဒေသကြီးအစိုးရကညွှန်ကြားထားတာပါ။ဒါပေမဲ့လည်းကုမ္ပဏီဘက်ကတော့တိုင်းအစိုးရရဲ့ညွှန်ကြားချက်ကိုလိုက်နာမှုမရှိဘဲကြောင်မီသွေးတူဖို့မှုကိုဆက်လုပ်နေပြီးထိုင်းနိုင်ငံနဲ့ကြောင်မီသွေးတင်ပို့မှုကိုသာရက်ဆိုင်ထားတယ်လို့ဗန်ချောင်းဒေသခံစောနွေလာနိုင်ကပြောပါတယ်
။ကြောင်မီသွေးတူတာတော့လုပ်တယ်ကြောင်မီသွေးဆက်ဆောင်တော့ကြောင်မီသွေးရလို့ဟိုကထိုင်းနိုင်ငံကိုဆက်ဆောင်ဆက်သွားတယ်ဆိုတော့ဟိုဆက်ဆက်တာတူဥပမလုပ်ဝေးချန်ရတာတွေကလုပ်တယ်ကြောင်မီသွေးတူတာတို့ညစာဟုတ်တာတို့အဲ့တော့လုပ်ရမှာ။အခုကုမ္ပဏီဘက်ကသူတို့လုပ်ရတာဟိုအစိုးရကတော့ဟိုရခိုင်တယ်ကျွန်တော်တရားအမြင်ကတော့သူတို့မိစားတာနဲ့ဟိုကြောင်မီသွေးရပြန်ထုတ်ဖို့အတွက်လုပ်ရမှာလား။
မေဖလာဝါတက္ကသိုလ်တူဖို့ရေးလုပ်ငန်းနဲ့မိတ်ဖက်ထိုင်းကုမ္ပဏီတွေဖြစ်တဲ့ Easter ကုမ္ပဏီနဲ့ Thai Access ကုမ္ပဏီတို့ပူးပေါင်းရင်းနှီးမြှုပ်နှံထားတဲ့ဗန်ချောင်းကြောက်မီသွေးစီမံကိန်းကနေစွန့်ပစ်တဲ့မြေစာပုံတွေကနေတဆင့်မီးလောင်တာတွေအပြင်ရေစိုးစွန့်ပစ်မှုတွေစနစ်မကျတာကြောင့်တိုင်းဒေသကြီးအစိုးရကယာယီရက်ဆိုင်ထားဖို့ညွှန်ကြားခဲ့တာပါ။တိုင်းအစိုးရရဲ့ညွှန်ကြားချက်ကိုကုမ္ပဏီဘက်ကလိုက်နာမှုမရှိတာနဲ့ပတ်သက်လို့သတင်းရရှိထားပြီးလ
ลอลอเซมาลัมบันซะตวยนี่เนี่ยยาดิอุดุอฉีนี่จองฉะชิ้นตั้วหยอกมะสิซีနိုင်น่ะဖြစ်တယ်လို့တနင်္လာဤတိုင်းတည်ရန်စာတောင်းတဲ့တဘာဝပတ်ဝန်းကျင်ထင်ထင်ဤဝန်ကြီးဦးမြင့်မောင်ကပြောပါတယ်ကျွန်တော်ရှိอยู่လဲတည်င်းတော့ရောက်ပါတယ်ခင်ဗျတည်င်းရောက်ပါတယ်အဲ့တော့ကျွန်တော်အဲ့ဒီနေရာတော့သွားဖို့ဆိုတဲ့ခါလဲကျွန်တော်ရာဒီဒုက္ခလဲဒါပုံမှန်လဲမြင်ကြည့်တာပေါ့မူတာရွာနေနဲ့က ဒီကိစ္စပေါ်တနင်္သာရီတိုင်းအစိုးရအနေနဲ့မကြခင်တွားရောက်စစ်ဆေးဖို့ရှိပြီးထိရောက်တဲ့အရေးယူဆောင်ရွက်မှုလုပ်ဖို့ကပြည်ထောင်စုအစိုးရမှာပဲတာဝန်ရှိတယ်လို့ဦးမြင့်မောင်ကအခုလိုရှင်းပြပါတယ်။ဒီဟာကအမှတ်တအတုတွေဌာနရဲ့အောက်မှာရှိတယ်ဆိုတာဒီကျွန်တော်ဟိုအားကြောင့်မျိုးတွေလေအဲ့တော့ကျွန်တော်တို့မှာဒီတိုင်းပြည်သားကြီးမှာဟိုအမှတ်တကြောင့်ဦးစီးဌာနမရှိဘူးတတုတွေဦးစီးဌာနမရ
ကျွန်တော်ကံကွယ်ရေးနည်းလမ်းများအရောက်တော့ပဲကျွန်တော်အရေးကြီးချက်နိုင်တာပေါ့လေအဲ့တော့ကျွန်တော်နောက်တစ်ဆင့်အနေနဲ့ကျွန်တော်လိုက်ပါဆိုပူးပေါင်းဆောင်ရွက်ခြင်းမရှိဘူးဆိုရင်တော့ဒီတဲ့အဆင့်မြင့်တဲ့နည်းလမ်းအနေနဲ့အရေးကြီးမှာဆိုရင်ပြည်ထောင်စုဘက်ကဒါအရေးကြီးဖြစ်ပါတယ်။ကြောင့်မီးသွေးတူဖို့ရေးစီမံကိန်းရှိတဲ့ဘန်ချောင်းဒေသဟာအစိုးရအုပ်ချုပ်ရေးရောကရင်လူမျိုးစုလက long and shen seen when Ujo win by sine, Mayflower, Gomonigo, Chapi get a lep to bade. Panchang tell me do see mangane, but the low, Puinin and the Mushibi, Ludu Bawine, but Winchen, Lumoye Sanya, Tikai Musetan, Yai, Kayutaja Machida low, Tizagan we at the Muranjang Sanya long and we, Jamma Yipjatanari to Amaganja Machida Jow, see mangane yes sign tabo, Pierre Soya letter Dongale, Tizagan a yepper poesy regard, Donsu geta badide. တဖက်မှာလည်းအစိုးရအနေနဲ့မြန်မာပြည်ရဲ့လျှက်စစ်လိုအပ်ချက်ကိုပြည့်စည်ဖို့အတွက်ကြောင်မီတွေတအားပေးစက်ရုံတွေကိုတိုးချဲ့ဖို့ပြင်ဆင်နေတာမှာတဘာဝပတ်ဝန်းကျင်ဆိုင်ရာအရေးပါတဲ့စံတမတ်ချက်စီးမျဉ်းတွေမရှိတာနဲ့ဥပဒေရဲ့အကာအကွယ်ပေးမှုအားနည်းတာတွေကြောင့်အခုကာလမှာကြောင်မီတွေလျှက်စစ်စက်ရုံတွေတိုးချဲ့ဖို့မလုပ်သင့်သေးဘူးလို့တဘာဝပတ်ဝန်းကျင်ထင်သိမ်းပညာရှင်တွေကထောက်
season ago. Then you can IT Sapido, Tina Binibare, the Russian international view, Mima Bangani, Tolan Pinir, the Rain in a person Ganadigo, in the Nagani Nas engineer, so in the www.burmese.vnews.com so internet samina ma pyan le na sin phat shu nai ma de ku a sa bi lo tadin chin chok ko ku aung lwin u ga chin ya bi ma phit par de khnya
megan viewers ma 2016 khun ni ka tamra yue kaw paw ma de ne de cha san na le kaisa yi ma russia ga osa lwa mo chu ban ga de lo so de su swae chet de ko song san sit si ya ma chi chet pho ပြည်ထောင်စုစံစစ်ဆေးပြုအဖြစ်အရင်ကြည်မူအောင်တူကိုအထူးစုံစမ်းစစ်ဆေးမှုဖြစ်နေခန့်အပ်လိုက်ကြောင်းတရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်အထူးစုံစမ်းစစ်ဆေးမှုဖြစ် FBI အကြီးအကဲဟောင်းရောဘတ်မူလာကိုခန့်အပ်လိုက်ကြောင်းဒုတိယရှင်းလင်းချုပ်ရော့ဒ်ရိုဇန်စတိုင်းကကြေညာခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခြေတင်ဖြစ်စရာပြုမှုပြောဆိုမှုတွေပေါ်ရင်းနှီးမြှုပ်နှံသူတွေစိုးရိမ်မှုတွေနဲ့အတူအမေရိကန်ဆုရှေရဈေးတွေချဆင်းပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဥရောပနဲ့အာရှကစတော့ဈေးတွေလည်းချဆင်းပါတယ်အမေရိကန်ကအဓိကစတော့ရှေရဈေးတွေကတော့မနေ့ကတစ်တန်းမှ800ခန်းလုံးနဲ့အထက်ထိကျဆင်းသွားကြတာပါတူရကီသမ္မတရီချစ်တိုင်ရဲ့အာရုံကိုထောက်ခံသူတွေပါဝင်တဲ့ဝါရှင်တန်ဒီစီမှာအင်္ဂါနေ့ကပိပခန်နဲ့ပတ်သက်လို့အပြင်းထန်ဆုံးအုံတုံးနေနဲ့စိုးရိမ်ပူပန်ကြောင်းပြောဆိုသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ် UN ဆိုရဲ့ပက်ထင်းတုံးကြီးစီစဉ်တဲ့ပတ်ဆက်နေပြီး UN ပေါ်အရေးယူတက္ကမှုတွေချမှတ်ဖို့အမေရိကန်ဆိုရဲ့ဆုံးဖြတ်ချက်ကို UN ကတုံ့ပြန်လိုက်ပါတယ်အမေရိကန်ပြည်သူကလူပုဂ္ဂိုလ်နဲ့ကုမ္ပဏီကိုယ်ကိုယ်ကိုတန်ခတ်အရေးယူလိုက်ကြောင်းလဲ UN ဆိုရကကြေညာခဲ့တာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနိုင်ငံကသူရဦးတင်ဟောရန်ကုန်စေယုံကြီးမှာစေကုသမှုခံယူနေရပြီးအထူးချက်မှာကုသပေးနေရတဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းငါပြောပါရယ်သူရဦးတင်ဟအမြန်ဆုံးပြန်လည်ကျမ်းမာလာသေးလို့ရည်ရွယ်ပြီးဒီကနေ့နေ့လယ်ပိုင်းရွှေကုန်းစေရီရောရင်းမြစ်မှာစုတောင်းပွဲလုပ်ပြီးရတော့မှာပဲဝန်ကြီးချုပ်ဦးဖြိုးမင်းငါပြောဆိုလိုက်တာဖြစ်ပါရယ်
သတင်းကျဉ်းချုပ်ကိုကိုအောင်လည်းဦးကျင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Tuy ဖြစ်ပါတယ် View American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲကနေ 9:00 နာရီထိ line number 16 19နဲ့ 25 တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
Thank you.
This program has come to you from the Voice of America, Washington.